မြန်မာနိုင်ငံမှာဆက်အနာသိမ်းမှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေနှိမ်နင်းရမှာလက်နက်မဲ့အရသားတွေကျမ်းမာရေးလုပ်သားတွေကိုပစ်ခတ်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ကြောင်းဥရောပသမဂ္ဂ EU ကပြောဆိုလိုက်ပါတယ်။ငင်းချဲစွာဆန္ဒပြသူတွေပေါ်လူညွေးတပ်ဖွဲ့တွေကဆက်လက်အကြမ်းဖက်နှိမ်နင်းမှုကြောင့်အပြစ်မဲ့အရသားတွေအသက်ဆုံးရှုံးရတဲ့အပေါ်ပြစ်တင်ရှုတ်ချတဲ့အကြောင်းလဲဗိုလ်ထုနေထုတ်ပြန်တဲ့ EU ရဲ့ညင်ညာချက်မှာဖော်ပြခဲ့တာပါ။ရန်နေချီရဲ့လူတွေဖမ်းဆီးခံထားပြီးသတင်းမီဒီယာတွေကိုလည်းဖိနှိပ်မှုတွေရှိနေသလိုဖမ်းဆီးရေးယူခံရတဲ့သတင်းသမားအရေအတွက်တိုးလာနေတဲ့အကြောင်းလဲဖော်ပြထားပါတယ်။သတင်းမီဒီယာသမားတွေကိုယ့်အလုပ်ကိုယ်လုပ်နေတာကိုအရေးယူတာချင်းချောက်တာတွေဟာလက်ခံနိုင်စရာမရှိကြောင်းလဲ EU ရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။သတင်းမီဒီယာတွေကိုနှုတ်ပိတ်ဖို့ကြိုးစားနေပေမဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုတားဆီးဖျောက်ဖျက်လို့မရသလိုမြန်မာစစ်တပ်ရဲ့လုပ်ရက်နဲ့မြန်မာလူထုရဲ့ရဲစွမ်းတက်တီကိုကမ္ဘာကြီးကမမြင်တွေ့နိုင်အောင်တားဆီးလို့မရနိုင်ကြောင်းလည်းပြောဆိုထားတာပါမြန်မာစစ်တပ်ရဲ့အာဏာသိမ်းတဲ့လုပ်ရက်ကိုအတိမတ်ပြုလက်ခံမှာမဟုတ်ကြောင်းနဲ့စစ်တပ်ရဲ့လုပ်ရက်အတွက်တာဝန်ယူမှုရှိစေဖို့ဒီမိုကရေစီပြန်လည်ထိုးကားဖို့စော်ရဲရမှာဖြစ်ကြောင်းလည်း EU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အမေရိကန်ဗြိတိန်နဲ့ဆွစ်ဇာလန်ပါဝင်မြန်မာနိုင်ငံခြေစပ်အနောက်နိုင်ငံတန်ယုံတချို့ကတော့သူတက်တန်ယုံနှိမ်နင်းမှုတွေကိုကန့်ကွက်တဲ့အနေနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာအနှက်ရ profile ပုံတွေကိုလည်းပြောင်းထားကြပါတယ်